မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေတာဖွံ့ဖြိုးရေးရန်ပုံငွေတွေကကျပ်တန်းပေါင်း4000ကျော်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိရအောင်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကိုမကွေးတိုင်းအစိုးရအနေနဲ့စာရေးတောင်းဆိုထားတယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက VOA ကိုပြောပါတယ်။စီးရင်ကွာနေတဲ့ကျပ်တန်းပေါင်း9000ကျဲကတန်း3000ကိုပြန်ပေးဖို့ပဲပြည်ထောင်စုအစိုးရကညွှန်ကြားထားတာဖြစ်ပြီးတော့ကျပ်တန်း4000ကျော်ကိစ္စကအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်9000ကတင်ဆက်ပေးပါမယ်ရှင
်။အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်မှာဘလို့တုံးဆွဲလိုက်တယ်ဆိုတာတိတိကျကျမသိရသေးတဲ့ရန်ပုံငွေကိစ္စကိုရှင်းရှင်းလင်းလင်းသိရဖို့အတွက်ဒီကိစ္စကိုကန့်တွယ်ဆောင်ရွက်နေတဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့စာသုံးလုံးကိုစာပို့မေးမြန်းထားတယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါရယ
်။အဲ့ဒါနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ကဒီဒါတွေကိုစုံစမ်းဖော်ထုတ်ခဲ့တဲ့ဟိုမကွေးတိုင်းဟိုပါအထူးစုံစမ်းစစ်ဆေးရေးစာသုံးလုံးကိုကျွန်တော်တို့ကဟိုစာဖြတ်ပြီးမေးထားပါတယ်။ဒါရင်းနဲ့ပတ်သက်ပြီးတော့ဒီတန်းလေးတောင်နဲ့ပတ်သက်ပြီးတော့ဘယ်လိုတွေးကြည့်ရသလဲ။ဘာတွေသုံးတယ်လဲဆိုတော့ကျွန်တော်တို့ကမေးထားတယ်ခင်ဗျ။ဒီနေ့ပဲဟိုတိုင်းဒေသကြီးအစိုးရဖွဲ့အစည်းအဝေးထိုင်ပြီးတော့အဲ့ဒါလေးမေးဆောင်ရွက်လိုက်ပါတယ်။မေးပါလိမ့်မယ်နော်။မေးပြီးသူတို့ဘယ်လိုဖြေမယ်တော့မသိဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီပြည်တော်စုအစိုးရရဲ့ဆောင်ရွက်ချက်နဲ့ဒါတွေဖော်ထုတ်တဲ့ခါကျတော့တင်ပြလိုက်တဲ့အထူးစုံစမ်းစစ်ဆေးရေးအစီအစဉ်ကားသာကိုကျွန်တော်တိုင်းဒေသကြီးအစိုးရမသိဘူးဗျ။ဘာလို့ပါလဲဆိုတော့မသိဘူး။အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်မေးမြန်းစုံစမ်းနေပါတယ်။ပြည်သူလူထုကိုဖွင့်ပြောနိုင်တဲ့အချိန်ဖွင့်ပြောမှာပါခင်ဗျ
။ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေရတဲ့ငွေကျပ်တန်ပေါင်း9000ကျော်ကွာဟနေတာနဲ့ပတ်သက်လို့အဲ့ဒီအချိန်ကမကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးဖုံးမော်ရွှေကအလွဲသုံးစားလှုပ်ထားသလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေတာပါ။ကျပ်တန်ပေါင်းထောင်နဲ့ကြီးတဲ့ငွေတွေကိုဒေသဖွံ့ဖြိုးရေးအတွက်အသုံးမပြုခဲ့တဲ့အတွက်ဒီကိစ္စကိုတိတိကျကျသိရဖို့လက်ရှိအစိုးရတက်လက်ထက်မှာမကွေးတိုင်းပွဖြူမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြည်သူ့လွှတ်တော်မှာမေးမြန်းခဲ့ရကနေစာသုံးလုံးကနေခုံရုံးဖွဲ့ဆစ်ဆေးခဲ့တာလည်းဖြစ်ပါတယ်။စာသုံးလုံးရဲ့ကနေဦးဆစ်ဆေးတွေ့ရှိချက်ကိုအခြေခံပြီးအဲ့ဒီငွေတွေကငွေတန်ပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့တမနာရုံးကညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။လက်ရှိကျန်ရှိနေသေးတဲ့ငွေတန်ပေါင်း4000ကျော်ကိုမကွေးတိုင်းဒေသကြီးဒေသဖွံ့ဖြိုးရေးတွေမှာအသုံးပြုခဲ့ရတဲ့ဆိုပြီးစာသုံးလုံးကစုံစမ်းတွေ့ရှိရတယ်လို့သိရတာကြောင့်ဒီငွေတွေကိုအမှန်တကယ်အသုံးပြုခဲ့ရလားဆိုတာသိဖို့လိုအပ်တယ်လို့မကွေးတိုင်းဒေသကြီးအစိုးရပြောရေးဆိုခွင့်ရှိသူတွေကတဦးအပါအဝင်ဖြစ်တဲ့ဦးနေမျိုးကျော်ကပြောပါတယ်
။အခုရွှေဒုက္ခငွေကြီးအတင်းကပြန်ပေးရမယ့်ငွေတန်ခံရေးကိုလွှတ်ပြောင်းပေးရတယ်လို့စုံစမ်းစစ်ဆေးမှုမှာပေါ်ပေါက်လို့ဦးဖုံးမော်ရွှေစိုးကတာဝန်ယူပြီးပြန်ပေးရတဲ့ငွေတွေစုပေါင်းရင်တော့3 billion ကျော်ပဲရှိသေးတာဖြစ်တဲ့အတွက် 4 billion ကျော်ဟာဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာဆောင်ရွက်ထားတယ်လို့စာသုံးလုံးရဲ့စုံစမ်းစစ်ဆေးမှုမှာပေါ်ပေါက်တယ်လို့ကျွန်တော်တို့ကြံပြန်အဖြစ်ကြားသိရပါတယ်။ဒါကြောင့်မို့လို့ဘယ်နေရာတွေမှာတုံးဆွဲခဲ့လို့ဒေသဖွံ့ဖြိုးရေးလှုပ်ထားတယ်ဆိုတာကိုတော့ဆက်လက်စုံစမ်းစစ်ဆေးဖို့အပိုင်ကြံသေးတယ်လို့ကျွန်တော်ဖြေနိုင်ပါတယ်။ဥပမာအားဖြင့်ပြည်တော်စု budget နဲ့ထပ်နေတဲ့နေရာတွေဖြစ်သလား၊တိုင်းဒေသရေးစုအဖွဲ့ budget တွေနဲ့ထပ်နေတဲ့နေရာဖြစ်သလား၊အမှန်တကယ် account တွေပေါ်ခဲ့တဲ့လုပ်ငန်းတွေဖြစ်သလားဆိုတာကိုကျွန်တော်ပြန်ကြည့်မှဖြစ်ပါတယ်။
တမဒါရှုံးကပြန်ပေးဖို့ညွှန်ကြားထားတဲ့ငွေတန်ပေါင်း3000ကျော်ကိုတော့ဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကပြန်ပေးမယ်လို့တိုင်းအစိုးရထံစာပို့အကြောင်းကြားထားပါတယ်။အဲ့ဒီငွေတွေကငွေကျပ်တန်း900ကိုမေလပထမပတ်အတွင်းမှာပေးသွားမှာဖြစ်ပြီးကျန်ရှိနေသေးတဲ့ငွေတွေကိုတော့ဇူလိုင်လနောက်ဆုံးထားပြီးပေးသွားမယ်လို့လည်းဆိုပါတယ်။အရင်ကြံ့ခိုင်ရေးအစိုးရလက်ထက်မကွေတိုင်းဝင်ကြီးချုပ်ဦးဖုံးမော်ရွှေဟာသဘောထားတင်မှတူတူဖြစ်တယ်လို့ဒေသခံတွေကပြောဆိုကြသလိုမကွေတိုင်းဒေသတွင်းကစီးပွားရေးလုပ်ငန်းတွေမှာလည်းအစုရှယ်ယာအများပြားပိုင်ဆိုင်တယ်လို့လည်းခံမှန်ပြောဆိုမှုတွေလည်းရှိပါတယ်။အခုလိုငွေကြေးအများပြားကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့ဦးဖုံးမော်ရွှေကိုတော့အစိုးရကတစုံတရာအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်တော့ပါတီအနေနဲ့လည်းအရေးယူပွဲမရှိဘူးလို့ကြံ့ခိုင်ရေးပါတီဘက်ကလည်းပြောဆိုထားပါတယ်။ဒါ့အပြင်တမနာရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းဒီကိစ္စဟာပြီးခဲ့တဲ့အစိုးရတက်တန်းအတွင်းဖြစ်ခဲ့တဲ့အတွက်ကြောင့်မလို့ဦးဖုံးမော်ရွှေကိုဥပဒေကြောင့်အရာအရေးယူဆောင်ရွက်ပွဲမရှိဘူးလို့မီဒီယာတွေကိုအရေးအမွှတ်ပြောဆိုထားတာတွေလည်းရှိပါတယ်ခင်ဗျ
။ကုထအောင်သတင်းပေးပို့ထားတာပါ။